ကာကာဘိုရာဇီဒေတာမှာတပတ်ကျော်ကြာပျောက်ဆုံးနေတဲ့ထိုင်းရဟတ်ယင်ပေါ်ပါသွားသူတွေဟာအသက်ရှင်လျက်ရှိနေပြီးတဝူကတော့နောင်မွန်ကျေးရွာမှာရောက်ရှိလာပြီလို့ရှာဖွေရေးလုပ်နေတဲ့ထူဖောင်ဒေးရှင်းကပြောပါတယ်။ဒါပေမဲ့လည်းဒေတာခံတွေအပြောအရာတော့ကျန်ဦးဟာတောထဲမှာဒဏ်ရာနဲ့ရှိနေပြီးသူတို့ကိုဆက်ပြီးတော့ရှာဖွေနေတယ်လို့လည်းသိရပါတယ်။ကိုသားညို့ဦးကအကြောင်းဆုံးပြောပြပြီးပါပ
ီ2 foundation ကကိုရွှေရင်ကျော်စုစုကတော့နောင်မွန်ကကြေးရွာကိုရောက်ရှိနေပြီလို့သိရပါတယ်။သူဟာနောင်မွန်မြို့နယ်တဲကလန်းခါကြေးရွာကိုရဟရင်ပြတ်တဲ့နေရာကတဆင်လမ်းလျှောက်ပြီးတော့ပြန်လည်ရောက်လာတာဖြစ်တယ်လို့2 foundation ပြောခွင့်ရသူကိုဖြိုးကိုကိုတက်က VA ကိုပြောပါတယ်
။သူတို့ကတော့အဓိကတော့ဒီလန်းခါကြေးရွာကိုပြန်လည်ပြီးတော့လမ်းလျှောက်ပြီးတော့ရောက်ရှိလာတဲ့အပိုင်းပေါ့နော်။အခုချိန်တော့ကြီးကတော့ဒီလုံးဝဟိုပို့ရပေးရတယ်ဒါလက်ရှိကျမရဲ့အခြေအနေကောင်းမွန်တယ်ပေါ့နော်။ဟိုကပတိန်အူကတော့အနေနဲ့တိကျတဲ့အရာထားလို့သိရပါတယ်ခင်ဗျာ။ဟုတ်ကဲ့။ကြောက်သွားရဲသုံးသွားရဲနေရာတော့ကျွန်တော်တို့လက်ရှိတော့မသိသေးပါဘူး။ဘာဖြစ်လို့လဲဆိုတော့လွန်ခဲ့၄နာရီအရမှာသူတို့အဲ့ရွာကိုပြန်ပြီးတော့ရောက်ရှိလာတယ်ပေါ့နော်။ရောက်ရှိလာတယ်ဆိုရင်အပိုင်းမှာကျွန်တော်တို့ရဟိုက်နဲ့ပတ်သက်တဲ့ဖိထားပိုင်းတို့သူဘယ်နေလို့အဲ့လက်ရှိဆက်တဲ့ပြတ်တော့သွားရဲနေရာအခြေအနေလို့ပါလို့ကျွန်တော်နောက်မှသတင်းထပ်မပြီးထုတ်ပြန်ပါမယ်ခင်ဗျာ။ဟုတ်လက်ရှိကကျွန်တော်တို့ကတော့ဒီရန်ကုန်အမြန်ဆုံးကျမရဲ့ဆက်ဆောင်ဟိုဆောက်ရှောက်မှုခံယူတာလိုအပ်မယ်ဆိုရင်ပေါ့နော်။လိုအပ်မယ်ဆိုကျမရေဆောင်ဆောင်မှုခံတာတော့အမြဲတမ်းလုံးပြည့်စုံနေပါလိမ့်ခင်ဗျာဟုတ်ကဲ့
ရာယီမော်မှာပါသွားတဲ့2 foundation ကကိုရွှေရင်ကျော်စုသူကိုနောင်မွန်ကြေးရွာမှာစတင်တွေ့ခဲ့ပြီးတော့ကြံနှစ်ဦးကတော့ဒန်ယာနဲ့တောထဲမှာကြံနေတဲ့အတွက်ဒီလူတွေကိုပြန်လဲခေါ်ယူဖို့ပြင်ဆင်နေတယ်ဆိုပြီးတော့2 foundation ရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်ဒေသခံတူဦးလည်းဖြစ်တဲ့ဒီနောင်မွန်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးကြည်ဖုံးစာကတော့ဒီလင်းဟာပြက်ကျမီးလောင်သွားတယ်လို့သိရပြီးတော့တောထဲမှာကြံနေသူ2ဦးကိုတော့ညာရင်းချင်းပဲရှာဖွေမှုတွေစလုပ်နေပြီလို့ပြောပါတယ်
ကျက်ချတဲ့သဘောပဲဒါနဲ့နောက်မှသူကပေါက်ပြီးတော့မိလောင်ပြီးတော့ပေါက်ခွေးသွားတာဒီမူကတော့မြန်မာလူမူကတော့အဲ့ဒီနားမှာပဲသူဟိုဟာနေခဲ့တယ်ခိုင်းလေမူနဲ့သူတို့မရတော့အဲ့လိုပေါ့နော်တော်ရင်းဒီမှာပေါ့မန်းဒီမှာလာခဲ့တာတော့ရှိကြည့်တယ်နော်အဲ့ဒါခိုင်းလေမူတော့မပါလာဘူးဟိုဒီမှာတော်ရင်းမှာပဲအခုသူ့မှာသူစားခဲ့တယ်အဲ့ဒီစားသိခွေးဟိုလမ်းသားရွာလမ်းသားရွာကိုရောက်ဒီနေ့ရောက်လာတယ်အဲ့တော့ဘုရားကိုတော့ဒီမျိုးမျိုးကိုအခုဒီရပဲဆက်ပြီးမှအကုန်လုံးစာနေကြပြီတော့ဘုထိုင်းလေးမျိုးကသူနဲ့အတူဘယ်လိုများများအဲ့ဒီဈေးရရောက်ခါကြီးဟိုဒီနောက်ရှိပါလာတဲ့နေ့ဒီမှာလေးမျိုးကအဲ့ဒီဒီနားမှာပဲနေခဲ့တာ
ဘာကြောင့်မို့ရဟန်းရင်ပြတ်ကျခဲ့ရတယ်လဲဆိုတာနဲ့အခုရဟန်းရင်ဘာမှရှိတယ်လဲဆိုတဲ့အသေးစိတ်တွေကိုတော့မသိရသေးပါဘူး before ရဟန်းရင်ဟာရှာဖွေပြုလုပ်နေစဉ်တွင်မှာပဲစက်တင်ဘာလ29ရက်နေ့မှာပျောက်ဆုံးသွားတာဖြစ်ပါတယ်တက္ကသိုလ်ခြေလျင်နဲ့တောင်ကျက်အသင်းသဘောခေါ်တဲ့ foundation ကကိုအောင်မြင့်မြတ်နဲ့ကိုဝေယံမင်းသူတို့နှစ်ဦးဟာဩဂတ်စ်လ31ရက်နေ့ကခါကာဗူရာစီတောင်ကိုအောင်မြင်တယောက်ကြောင်းစကားပြောဆက်ကနေသတင်းပို့ပြီးတာနဲ့အဆက်အသွယ်ပြတ်ပျောက်ဆုံးသွားတာဖြစ်ပါတယ်။ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုစက်တင်ဘာလ10ရက်နေ့ကစတင်ခဲ့ပြီးတဲ့နောက်29ရက်နေ့မှာဒီရဟယင်ဒဇင်းအတူလူ3ဦးထပ်မံပျောက်ဆုံးခဲ့ရတာဖြစ်ပါတယ်။